အေမီယောဂါကာကွယ်ဆေးတွေကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလအတွင်းမှာကဘာတဝမ်းတိုးမြှင့်ထောက်ပံ့မှုတွေရှိခဲ့ပေမဲ့လည်းအေမီယောဂါဟာကာယောဂါတစ်ခုအဖြစ်နဲ့ရှိနေသေးတယ်ဆိုတဲ့အကြောင်း WHO ကဘာကျန်းမာရေးအဖွဲ့ကြီးကတတိပေးလိုက်ပါတယ်။2006ခုနှစ်ကနေပြန်ကြည့်မယ်ဆိုရင်ကာယောဂါလို့ဖြစ်နေတဲ့အေမီယောဂါကိုတိုက်ဖျက်ရမှာကဘာတဝမ်းမှာရှိတဲ့တိုင်းပြည်တွေအနေနဲ့အဆင်သင့်မဖြစ်သေးဘူးဆိုတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ H5N1 ကျန်းငယ်တုတ်ကွေးယောဂါကဘာတဝမ်းပြန့်နှံ့ခဲ့တဲ့အတွက်စိုးရိမ်မှုတွေဖြစ်ခဲ့ကြရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့အေးမီယောဂါကာကွယ်ဆေးတွေထိုးဖို့အတွက်အဓိကရွယ်ချက်3ခုပါတဲ့ GAP ကဘာတဝမ်းလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်အစီအစဉ်တစ်ခုကို WHO ကချမှတ်ခဲ့ပါတယ်။အဲ့ထဲမှာရာသီပေါ်အခြေခံပြီးထိုးရမယ့်ကာကွယ်ဆေးကယောဂါတိုက်ဖျက်ကာကွယ်တဲ့အနေနဲ့ကာကွယ်ဆေးတွေတိုးမြင့်ထုတ်လုပ်ရေးအပြင်ဖွံ့ဖြိုးဆဲနိုင်ငံတွေကပုံမှန်စွမ်းရည်မြင့်တင်ရေးပုံမကောင်းမွန်တဲ့ကာကွယ်ဆေးတွေရရှိဖို့အတွက်သုတေသနလုပ်ငန်းတွေကိုအားပေးလှုပ်ဆောင်ဖို့တွေပါဝင်ပါတယ်။အခုအခါမှာအဲ့ဒီအစီအစဉ်တွေဟာအဆုံးသတ်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကာလအတွင်းအေးမီကတ်ယောဂအတွက်ကဘာတဝမ်းရဲ့ပြင်ဆင်မှုတွေဟာအင်မတန်မှတိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့ဒီအေးမီကတ်ယောဂအန်ဒီရီဟာ2016ခုနှစ်အတွင်းမှာလည်းရင်ဆိုင်နေရသေးတဲ့အတွက်ဒါကိုလက်လျှော့လို့မဖြစ်သေးတဲ့အကြောင်း WHO ရဲ့အထွေထွေကျန်းမာရေးစနစ်နဲ့ဆန်းသစ်ပြောင်းလဲခြင်းအစီအစဉ်ကလက်ထောက်ညွှန်ကြားရေးမှူးမာရီပေါ်ဂိနီကပြောပါတယ်ရှင်။